အစိုးရနိုင်ငံရေးကော်မရှင်နဲ့တနိုင်ငံလုံးအပြစ်ရစရေးသဘောတူစာချုပ် NCA လက်မှတ်ထိုးထားတဲ့တိုင်းဒေသလက်နက်ကိုင်ရှစ်ဖွဲ့ကငြိမ်းချမ်းရေးလုပ်ငန်းစဉ်အလုပ်အဖွဲ့ PPWD တို့ဒီချင်းထိုင်းနိုင်ငံချင်းမိုင်မြို့မှာဒီကနေ့တွေ့ဆုံခဲ့ကြပါတယ်ဒီတွေ့ဆုံပွဲမှာ27ရာစုပင်လုံဒုတိယအကြိမ်ညီလာခံကလုပ်ငန်းစဉ်အခက်အခဲတွေကိုတင်ပြဆွေးနွေးခဲ့သလို JICM လို့ခေါ်တဲ့တနိုင်ငံလုံးအပြစ်ရစာချုပ်အကောင့်ထဲပေါ်မှုဆိုင်ရာညှိနှိုင်းဆွေးနွေးပွဲကိုပုံမှန်ကျင်းပသွားဖို့အချက်ကိုလည်းသဘောတူခဲ့ကြတဲ့အကြောင်းနှစ်ဖက်ခေါင်းဆောင်တွေကပြောပါတယ်အပြစ်ဆုံးကိုတော့ထိုင်းအခြေစိုက် VOE သတင်းတောက်နိုင်ကွင်းအင်ကစုံစမ်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါမြန်မာအစိုးရနဲ့အပြစ်ခရစေး NCA လက်မှတ်ရေးသားတဲ့အပြစ်ရဖွဲ့ခေါင်းဆောင်တွေနဲ့အစိုးရငြိမ်းချမ်းရေးကော်မရှင်ဖွဲ့တို့ကြားဒီကနေ့ထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဒီတွေ့ဆုံမှုနဲ့ပတ်သက်လို့အစိုးရငြိမ်းချမ်းရေးကော်မရှင်အကြံပေးပုဂ္ဂိုလ်ဦးလှမောင်ရွှေကအခုလိုပြောပါတယ
်အဓိကတော့ကျွန်တော်တို့ပြီးခဲ့တဲ့ညီလာခံမှာတော့ကျွန်တော်တို့ရဲ့လုပ်ငန်းစဉ်တွေမှာအခက်အခဲဖြစ်တာမျိုးတွေကိုနှစ်ဖက်ဘလို့ညှိနှိုင်းပြီးကြော်လာမယ်ပြန် UPDGC အတွင်းဥပဒေမှာနိုင်ငံရေးပါတီတွေလည်းပါပါတယ်။အဲ့ဒီမှာကျွန်တော်တို့ဘလို့ညှိနှိုင်းဆွေးနွေးပြီး UPDGC ကိုတင်ပြပြီးအဆုံးဖြတ်တည်ယူမလဲဆိုတာအဓိကပဲ။အဲ့ဒါနဲ့ပတ်သက်တဲ့လိုအပ်တဲ့အချက်လက်ပေါင်းမြုံများစွာဒီကျွန်တော်ဆွေးနွေးနိုင်ရပါတယ်။ကျွန်တော်အနေနဲ့ပြောရင်တော့မျှော်လင့်လာတဲ့အများကြီးပြည်သူပေါ်ဆောင်တယ်။အများကြီးဆွေးနွေးနိုင်တယ်။ရှေ့လုံငန်းစဉ်အတွက်အများကြီးလမ်းပွင့်သွားတယ်။
NCA လက်မှတ်ထိုးအဖွဲ့တွေအနေနဲ့ဇူလိုင်လလော်ခီလာမှာကျင်းပခဲ့တဲ့အစည်းအဝေးကနေ NCA ကိုပြန်လည်သုံးသပ်ချက်ဆိုင်ရာအချက်တွေကိုတင်ပြဆွေးနွေးခဲ့တယ်လို့ပို့မျိုးလာလုံမြရေဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်မြင့်ထွန်းကခုလိုပြောပါတယ
်။ခုအပြန်လာဖြစ်တော့ကျွန်တော်တို့လော်ခီလာမှာကျွန်တော်အလုပ်ဖွဲ့အစည်းအဝေးနေနဲ့ကျွန်တော် NCA ကိုပြန်လည်သုံးသပ်မှုတွေလုပ်ခဲ့ပါတယ်။အဲသုံးသပ်မှုတွေလုပ်ခဲ့တဲ့အချိန်တွေပေါ့လေ။ညာဖြစ်တော့ဒီငင်းငင်းလုပ်ငန်းစဉ်အကောင့်ပဲပေါ်တဲ့အခါမှာအားနည်းချက်တွေရှိခဲ့တယ်၊ချွေးငင်းတွေရှိခဲ့တယ်။အားနည်းချက်တွေချွေးငင်းတွေကိုပြန်ဆန်းနိုင်ဖို့အတွက်ကိုပဲဒါကျွန်တော်အလုပ်တော်ကိုညှိနှိုင်းရတာဖြစ်ပါတယ
်။ပြီးခဲ့တဲ့27ရာစုဒုတိယကြိမ်ပြည်လုံးညီလာခံမှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ခြင်းမရှိသေးဘဲနဲ့ညီလာခံကျင်းပတဲ့အပေါ်မှာဝေဖန်မှုတွေရှိနေတာပါ။အထူးသဖြင့်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တွင်းမှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုကျင်းပဖို့ကန့်သတ်ခံရတဲ့အခြေအနေမှာရှိနေပါတယ်။အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲဆက်လက်ကျင်းပရေးဆွေးနွေးချက်နဲ့ပတ်သက်ပြီးတော့ဥက္ကဋ္ဌမြင့်ထွန်းကခုလိုဆက်ပြောပါတယ်
။ကျောင်းဆင်းနိုင်ငံရေးဆွေးနွေးပွဲတွေလုံနိုင်ဖို့ကိစ္စကိုလည်းကျွန်တော်ဆွေးနွေးဖြစ်ပါတယ်။ညီငယ်ကော်မရှင်နဲ့ရှမ်းတို့ရခိုင်တို့ကကျင်းပမယ့်ဖွဲ့စည်းများနဲ့လည်းပဲဆွေးဆောင်ဆွေးနွေးနိုင်ဖို့ဒီကိစ္စကိုလည်းဆွေးနွေးဖြစ်ပါတယ်။
ဒီအလို့သဘောတွေ့ဆုံမှုတွင်အစိုးရဖွဲ့နဲ့ NCA လက်မှတ်ရေးသားတဲ့အဖွဲ့အစည်းပါဝင်တဲ့ GICM ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခတ်မှုရက်စရေးအကောင့်တွေပုံမှုဆိုင်ရာညှိနှိုင်းစည်းဝေးကိုပုံမှန်ကျင်းပသွားဖို့သဘောတူညီချက်ရရှိခဲ့တယ်လို့ဥက္ကဋ္ဌမြင့်ထွန်းကခုလိုဆက်ပြောပါတယ
်ဒီကျွန်တော် NCA ပြီးရင် GICM ရန်ကအမြင့်ဆုံးမှာ GICM မှာလက်မှတ်ရေးသားတဲ့အစိုးရပဲစက်မော်ဘက်ကခေါင်းဆောင်တွေနဲ့ကျွန်တော်လက်မှတ်ရေးသားတဲ့ EA ကခေါင်းဆောင်တွေနဲ့အဲ့နှစ်ဖက်ပဲပါနိုင်ငံရေးပါတီမပါဘူးဒါက NCA ပြီးရင်အမြင့်ဆုံးပေါ်ပြီးတော့လို့ဒီလိုပြောလို့ရပါကျွန်တော်တို့ဒီ၃လတခါပြင်ပါဖို့ရှိပါတယ
်အစိုးရငင်းချမ်းရေးကော်မရှင်နဲ့အပြည့်ရ NCA ဖွဲ့တို့ဒီကနေ့တွေ့ဆုံမှုမှာလာမယ့်27ရာစုပင်လုံညီလာခံတတိယကြိမ်အတွက်ကြိုတင်ညှိနှိုင်းမှုအတွက်လို့ငင်းချမ်းရေးကော်မရှင်ဖွဲ့ကသွေးရင်မှုဥခင်စောဦးကအစီအွေဖွင့်မိတ်ခွန်းမှာအခုလိုပြောကြားခဲ့ပါတယ်လာမယ့
်ဒီဇင်ဘာလောက်မှာပြန်ပြီးတော့မှာလည်းညီလာခံအခုကိုကျင်းပဖို့ဖြစ်ပါတယ်ညီလာခံကျင်းပဖို့ကြားလဲမှာညီလာခံဘူးအောင်မြင်နဲ့ကျင်းပနိုင်မှာတော့ဒီဒီစီအပြင်ဥစီဝေးလေးရောင်းကောင်ကြီးစီဝေးလေးဝေဒါဆက်ငါးရီစီဝေးဖိစားလေးလည်းတော့အများကြီးဒီတိုင်းဆွမ်းကြရအောင်ဖြစ်ပါတယ်။နောက်တစ်ခုကလည်းအရင် NC drop down ကဒီပေါ်ဝင်ခဲ့ကြပြီးတော့မှကျွန်တော်တို့လည်းအခုဒီ NC စီမံလေးကိုပြောပြီးပြည်နယ်ခြံကြီးကကျွန်တော်တို့ရဲ့ရောက်ရည်ကိုလည်းမှပါပါဝင်လာအောင်ကျွန်တော်တို့ဆက်ပြီးနိုင်ပြီးတော့ဘယ်လိုဆွမ်းကြရလဲဆိုတာကိုလည်းပြန်ရှာဖို့ပြောမယ်ဖိစားလေးရှိနေပါ
လက်ရှိမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကဖွဲ့ရှိဖွဲ့လာအစီအပြည့်ရလက်မှတ်ရေးထိုးနိုင်ပြီး UNSC ကညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီဖွဲ့နဲ့ UWSA ဝါဥဆောင်တဲ့မြောက်ပိုင်းဒေသလက်နက်ကဖွဲ့တွေကတော့လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပါဘူးအစိုးရညီညာရေးကော်မရှင်ဖွဲ့အနေနဲ့တိုင်းရင်းသားလက်နက်ကဖွဲ့တွေအားလုံးနဲ့ NCA လက်မှတ်ရေးထိုးနိုင်ရေးသွဲကြိုးပမ်းသွားမယ်လို့ညီညာရေးကော်မရှင်ဂျန်ပေးပုတ်ကိုဦးလှောက်မောင်ရွှေကပြောပါတယ်ဒီကနေ့တွေ့ဆုံမှုမှာအစိုးရညီညာရေးကော်မရှင်ကသွေးရင်မှုဥခင်စောဦးဦးဆောင်ခဲ့တယ်လို့PPWD ဘက်ကတော့ KNU ဒုတိယဥက္ကဋ္ဌဘသူစောကွယ်ထူးဝင်းကဥဆောင်ခဲ့ပါတယ်။အစိုးရငင်းချမ်းရေးကော်မရှင်ဖွဲ့အနေနဲ့မနက်ဖြန်မှာ UNSC ကညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီဖွဲ့နဲ့တွေ့ဆုံသွားမှာဖြစ်ပါတယ်ခင်ဗျာ။